့ဖြစ်ချပြီးတဲ့ဥယျာဉ်ပေါ်မှာအားရရှိခဲ့တယ်ဗျာ။ဥယျာဉ်ပေါ်ဆိုရင် energy ကဘဟုခြိဝိုင်းကောင်လို့ဒီကအဖွဲ့ဝင်တူဖြစ်ပါတယ်။ဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာပေါ့နော်ဒီ NLD အစိုးရလက်ထက်မှာဆိုလို့ရှိရင်နိုင်ငံတကာရဲ့ဖိအားတွေကလည်းအများကြီးခံနေရပါတယ်အထူးသဖြင့်ရခိုင်ရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီချိန်မှာဟိုအဲ့လိုဖိအားပေးခံနေရတဲ့အပြင်ကိုဒီငင်းချမ်းရေးအတွက်ဒီပါဆက်ပြီးတော့လုပ်နေရတဲ့အတွက်ကြောင့်မလို့ဖွံ့ဖြိုးစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကို NLD ကစိတ်ကြိုက်မလုပ်နိုင်ဘူးလို့သိရပါတယ်ဆိုတော့ဒီမြန်မာနိုင်ငံဆိုလို့ရှိရင်တင်ရန်စာတာတွေလည်းအများကြီးပေါ်တယ်ဒီလိုမြန်မာနိုင်ငံမှာပေါ့နော်ဆိုတော့ပြည်နယ်နဲ့တိုင်းလိုက်ပေါ့နော်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဘာတွေလုပ်တင်လဲဆိုတာ NLD ဘဟုစီးပွားရေးကော်မတီကအဖွဲ့ဝင်တူအနေနဲ့ဥပဒေနဲ့စပြီးပြောပြပေးပါပထမဆုံးဖွံ့ဖြိုးတိုးတက်မှုအ ਨੇ ဆုံးဟုတ်ပေါ့နော်ရခိုင်ပြည်နယ်ပေါ့နော်အဲ့ရစပြီးတော့ပြောပြပေးပ
ါမြို့သားသူဖွဲ့ချုပ်ကကျွန်တော်2013လောက်တည်းကစီးပွားရေးမူဝါဒတွေကိုရေးဆွဲတယ်ယူကောက်ပွဲတရားစာရမှာလည်းဘလိုစီးပွားစင်တီနဲ့တောင်းမယ်ဆိုတာလည်းညင်ညာခဲ့တယ်။ယူကောက်ပွဲနောက်ပိုင်းမှာတောင်းဝင်ယူရတဲ့အချိန်မှာအစိုးရတောင်းယူရတဲ့အချိန်မှာလည်းစီးပွားရေးဘဝတာ12ချက်ကိုလည်းတင်ပြထားတယ်။အဲ့ဒီအသေးစိတ်တွေကလည်းဝန်ကြီးဌာနတွေကိုအသေးစိတ်ညွှန်ကြားထားတာရှိတယ်။ကျွန်တော်တို့ကတော့အခုအစိုးရတက်တဲ့မှာမြန်မာနိုင်ငံရင်းနှီးမှုကော်မတီအစ်စ်ဥပဒေပြဋ္ဌာန်းလိုက်တယ်။အစ်စ်ပြဋ္ဌာန်းတဲ့အထက်မှာမပြုံပြိုးစေတဲ့ဒေတာပုံပြမှုနည်းပါးတဲ့ဒေတာတွေကိုအင်္ဂါသာရှင်းသိမှုမှဖြစ်စေတိုင်းတိုင်းရှင်းသိမှုဖြစ်စေကိုပို့ပြီးအခွင့်အရေးပေးတဲ့ဥပဒေတွေကိုထည့်သွင်းစားတယ်။ဥပမာပြင်ရခိုင်လိုချင်းတောင်လိုနောက်တစ်ခါတခြားတိုင်းနယ်ပြည်နယ်နယ်စပ်နယ်ပြားတွေမှာဆိုရင်ဒါဥစားပေး1ဆို9နှစ်ခံစားခွင့်ဒီအကောက်အခွန်ကင်းလုပ်ခွင့်ခံစားခွင့်ကိုပေးထားပါတယ်။နောက်တစ်ခါမြေပိုင်ဆိုင်မှုနဲ့မြေငါးကြီးနဲ့ပတ်သက်လို့တခြားဒေသတွေမှာဆိုရင်ပထမ250နောက်70 70ဆိုအနည်း90အဲ့လိုခန္ဓာမဖုံပြိုးစရဒေတာတွေမှာဆိုအနည်း90အပြင်ရင်းနှီးမြှုပ်နှံတဲ့လူကအနည်း90နဲ့သူတို့ရင်းနှီးမြှုပ်နှံတဲ့အခါမှာအားမရဘူးဒီတက်ပို့ပြီးလိုချင်ပါတယ်ဆိုရက်တိကျတောင်းဆိုရင်ကျွန်တော်တို့အားနေပြီးတော့လွတ်တော်ကိုတင်ပြပြီးတော့ဒီစီမံကိန်းဒီစီဝိုင်းလုပ်ငန်းကအနည်း90အပြင်နောက်ထပ်သူတို့တောင်းဆိုတဲ့နှစ်ပေါ်မှာမူတည်ပြီးဘယ်နှစ်နဲ့တို့ပြေးသင်ပါတယ်လွတ်တော်သဘောကျယူပြီးတော့ပြေးမယ်ဆိုတော့ခွင့်ရေးပြေးမယ်ဆိုတော့အချက်တွေပါပါတယ်အဲ့တော့မြို့သားလူဖွဲ့ချုပ်စီးပွားရေးကော်မတီအနေနဲ့တိုက်တဲ့ပြည်နဲ့အစိုးရတွေကိုတိုက်တဲ့ပြည်နဲ့အစိုးရတစ်ခုချင်းအလိုက်ကျွန်တော်တို့အကြံပြုဖို့ရှိပါတယ်ဒါလည်းကျွန်တော်တို့လွတ်တော်နဲ့တစ်စက်တိုက်တဲ့ပြည်နဲ့လွတ်တော်တွေကိုပဲကျွန်တော်တို့အကြံပြုပါပါဘာတွေလဲဆိုတော့တိုက်တဲ့ပြည်နဲ့အလိုက်သူ့ရဲ့ master plan နဲ့စီးပွားရေး plan တွေရှိဖို့လိုတယ်ဥပမာပြရခိုင်ဆိုပါစို့ရခိုင်ပြည်နယ်ကြီးတခြားတိုင်းနယ်ပြည်နယ်တွေဆင်သူကပင်လယ်ကြီးကိုပိုက်ဆိုင်ထားတယ်အနောက်ဘက်ကမ်းကြီးကိုပိုက်ဆိုင်ထားတဲ့အပြင်ကမ်းလွန်ရေတံဒွင်းတွေကလည်းရှောက်ဖွေနိုင်တဲ့ရရှိနိုင်တဲ့ကမ်းလွန်ရေတံတယံစာစာလည်းပင်လယ်ထဲမှာရှိတယ်လို့ခဏပြောတယ်ပင်လယ်တယံစာစာဖြစ်တဲ့တားငါးတွေကိုလည်းငါးလုံငန်းတွေကိုလည်းတိုးတက်အောင်လုပ်နိုင်တာအကယ်၍များဒီငါးလုံငန်းတွေကိုဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်မယ်ဆိုရင်ကမ်းရိုးတန်းတစ်လျှောက်မှာအေးအေးခန့်ဆက်ရုံနဲ့တည်ထောင်ပြီးတော့နိုင်ငံသားကိုတိုက်ရိုက် export လုပ်နိုင်တယ်။အဲ့အနောက်ဘက်ပြည်နယ်ရင်မှာပဲရခိုင်နယ်မဟုတ်ပါဘူး။ ARD တိုင်းတောင်ပိုင်းမှာရှိတဲ့ငမူရောမြို့နယ်အထိ ARD တိုင်းကလည်းအနောက်ဘက်ပြည်နယ်ကိုမျက်နှာပြုတဲ့အပိုင်းပါတဲ့အတွက်အဲ့ဒီမှာရင်းနှီးစိတ်ကနေတိဆောက်ပြီးတော့ထုတ်ကုန်လုပ်ငန်းတွေထုတ်ပြီးတော့အဲ့မှာဒေသတွင်းပစ္စည်းတွေအားလုံးကိုနိုင်ငံသားတင်ပို့နိုင်တဲ့ဦးစားပေးလုပ်ငန်းကိုလုပ်ဖို့လိုပါတယ်။နောက်တစ်ခါရခိုင်မှာဒါရင်ပုံစံဆိုတော့အုံးပင်တွေပုံမယ်။နောက်တခြားသီးနှံတွေဆက်ပြုံးနိုင်တဲ့ဟာတွေကကုန်းပင်တွေရှိမယ်။ဒေတာအတွက်တင်းတာကြီးပေါ်မှာအခြေခံပြီးတော့ agribusiness industry ကိုလည်းလုပ်ဖို့လိုတယ်လို့တတိယကတော့ tourism ခုနကဘာမှနာမည်ကြီးခဲ့တဲ့ငပလီလူကန်းကြီးမျိုးနောက်ပိုင်းမှာနာမည်ကြီးလာတဲ့ချောင်းသာငွေဆောင်စသည်မျိုးဥပမာဆိုရင်ဟိုကွာဒီလိုစိတ်ကန်းတွေဒီလိုပင်လယ်ကန်းကြီးတွေကိုလည်းခီးသွားတာမှုတိုးတက်ဖို့ပြောင်းလုပ်ဖို့လိုပါတယ်နာမည်ကြီးရခိုင်ဖျားတွေလည်းရှိပါတယ်ဒါကိုဦးစားပေးစနစ်ကျလုပ်မယ်လူလူချင်းတောင်လည်းဒီလိုပဲချင်းတောင်လည်းဒေတာမှလည်းချင်းတောင်လည်းဒေတာတွေပစ္စည်းတွေသူပြင်းချင်းတောင်ပန်းစည်းလိုဟာမျိုးတွေခီးသွားလုပ်ငန်းတွေဒါတွေအားလုံးလုပ်ဖို့တွေ့ရအဲ့တော့ဒီဒေတာတခုဥမာပြတော့တခြားတိုင်းနိုင်ငံပြည်တွေကလည်းဥမာကရားပြည်နယ်ဆိုလဲကရားဒေတာတွေမတက်ထုတွေလုပ်ငန်းတွေကိုစနစ်ကျလုပ်ရမယ်ပတ်ဝန်းကျင်ထိခိုက်မှုနည်းနိုင်များနည်းအောင်လို့စက်မှတ်ဆောင်ရွက်ပေးရမယ်ကရားပြည်နယ်မှာဆိုကျွန်တော်ငွေစင်းကရှိခဲ့တဲ့ Lloyd Cost ကြောက်ပြားတွေတစ်ချက်တစ်ခါကအီတလီလိုဘာလို့ပို့ခဲ့ဘူးလဲအဲ့ဒီလိုဒေတာတွေက ကွန်မြူစီတို့အခြေခံမှာပေါ့နော
်အခုရခိုင်ရင်ချင်းရင်အခုကြရပါပါသွားပြီပေါ့နော်ဒါဖွံ့ဖြိုးတိုးတက်မှုနည်းတဲ့နေရာတွေပေါ့နော်အဲ့တော့မြောက်ပိုင်းကိုနည်းနည်းတက်လိုက်မယ်ဆိုရင်ကချင်ပြည်နယ်ကချင်ပြည်နယ်ဟိုရှမ်းပြည်မှာသွားခင်ပေါ့နော်ကချင်ပြည်နယ်မှာဒီဟိုဟာအခုအမျိုးသားဒီမိုကရေစီဖွဲ့ချုပ်နေတဲ့ဗားရီများပေါ့နော်လှုပ်တင်တယ်လို့ဒီကော်မတီကနေပြီးတော့အကြံပေးကျွန်မ
ကချင်ပြည်နယ်ကလည်းသူတို့ကသူ့ရဲ့ဒေတာတွက်ကကချင်ပြည်နယ်စီတရားသာသာပေါ်ကျွားရတယ်လို့ယူဆထားတယ်ယူဆထားတဲ့အဆုံးတော့တကိတခါကငင်းညာရေးမရှိသေးလို့သွားလာတာခက်ခဲတဲ့ဒီသားမလို့ကျန်စာစာတူးဖို့ရှာဖွေတဲ့ဘူးဗေဒအမျိုးပုံရေးဆွဲခြင်းစန္ဒတိုင်တာကြီးလုပ်ငန်းတွေကအသေးစိတ်တော့မလုပ်ရသေးဘူးစန္ဒစန္ဒတိုင်တာစင်းနဲ့ဘာလို့လဲဆိုတော့ ARD မြစ်ကတောင်ပပိုင်းမှာဒီကချင်ကနေဆင်းလာတဲ့သခိုင်းတိုင်းထဲမှာဆိုရင်မြေရိုးတစ်ချောင်းရွှေတွေတွေ့တယ်မြေရိုးတစ်ချောင်းမှာတွေ့တဲ့ရွှေတွေစီအပေါ်မှာပင်ပရွှေကြောတွေရှိနိုင်တယ်တခြားတပ်ထုတွေလည်းရှိနိုင်တယ်နောက်တစ်ခါကချင်ပြည်နယ်ကလည်းသဘောအဝန်ကြီးလှပတဲ့အတွက်ခီးသွားလုပ်ငန်းတွေနောက်ရေခဲတောင်တို့နေရာမျိုးတွေရှိတဲ့အတွက်ပူတာအိုးတို့ဘာတို့မှာခီးသွားလုပ်ငန်းတွေတိုးတက်ပုံမျိုးလုပ်နိုင်တယ်အခုကတရုတ်ပြည်ကစမဲ့ပိုလာမရလည်းဝမ်ဘက်ဝမ်တို့ကလည်းဒီဘက်ကိုဖြတ်ဖို့ရည်ရွယ်တာဆိုရင်ခုနပြောတဲ့တိတ်ပိုးဆောင်လုပ်ငန်းတွေအဓိကလုပ်နိုင်တယ
်ဆိုတော့ကချင်ပြည်နယ်မှာကြောက်စိမ့်နေလည်းရှိရပါတော့ဒီကကဘာမှာဘယ်မှာမှမရှိတဲ့ရှားပါတယ်နောက်ဒီကချင်ပြည်နယ်ပြီးတော့ဟိုလေရှမ်းပြည်နယ်ဘက်ကိုအရှိတ်ဘက်ပေါ့နော်အရှိတ်ဘက်တလွားရှမ်းပြည်နယ်အဲ့နေရာမှာဘာတွေလုပ်တယ်မှာလဲ
ရှမ်းပြည်မှာလည်းကျွန်တော်ပြောလို့လက်ဖက်တွေစိုက်မယ်ရှမ်းပြည်မှာပန်းမာလာတွေစိုက်မယ်ရာသီဥတုရှင်တော့ farming တွေပေါ့နော်တတိဝလံ farming တွေလုပ်ဖို့လိုပါတယ်ဟိုမှာအသီးအနှံတွေစိုက်မယ်နိုင်ငံရားနဲ့ပူးပေါင်းပြီးတော့အေးအေးခန်းတွေတည်ဆောက်ပြီးတော့အချောတွေလုပ်ငန်းတွေအခုရှမ်းပြည်ဟိုကတာစီမှာရှိတဲ့တည်တံဆက်ယုံကြီးတော်ရှိသေးတာပဲဒါမျိုးတွေလုပ်ဖို့လိုပါတယ်နောက်ကရှမ်းပြည်ရတဲ့ခုနပြောခီးစောလုပ်ငန်းရှိတယ်ခီးစောလုပ်ငန်းတွေလုပ်ဖို့လိုတယ်နောက်ကတချုတ်တန်စာသရှမ်းပြည်မှာဆိုရင်အထူးသဖြင့်အရှေ့မြောက်ဘက်မှာဆိုလို့ရှိရင်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့သိရသလောက်ခမီယူအဖြိုက်တဲ့ဒီဗာဂျင်တတ္ထုမိုင်းတစ်ခုကိုငင်းချင်ရေးဒေတာတစ်ခုမှာတွေ့ရှိစားတယ်။အဲ့လိုပဲတခြားတတ္ထုတွေတရားစာစာတွေရတယ်ထုတ်ဖို့လိုတယ်။နောက်တစ်ခေတ်တစ်ခါမှာရှမ်းပြည်မှာဆိုရင်ကဘာမွန်နာမည်ကြီးခဲ့တဲ့နာမတူဘော်ဒရင်းပိုင်းအဲ့ဘော်ဒရင်းပိုင်းရဲ့တရားစာစာကလည်းဒေတာတွေအရတန်ပေါင်းတန်းချီရှိနိုင်စီတယ်။ဆိုတော့ဒါတွေအလုံးကတိုက်ပြည်ရဲ့ကြီးဝါချမ်းသာမှုစီးပွားဖွံ့ဖြိုးတိုးတက်မှုလူသုံးကုန်တွေအတွက်မရှိမမြေထုတ်ရတဲ့လုပ်ငန်းတွေကိုစနစ်တကျထုတ်ပေးဖို့လိုပါတယ်။ဘမပြည်ရဲ့တိုင်းဒေသကြီးနဲ့14ခုထဲမှာသခိုင်းတိုင်းကအကျယ်ဆုံး area နောက်တော့ချင်းတောင်နဲ့လည်းဆက်တယ်အိန္ဒိယနဲ့စသည်ဆက်တယ်သခိုင်းတိုင်းအိန္ဒိယချင်းဟာအိန္ဒိယရဲ့အရှိမြောက်လို့ခေါ်တဲ့အာတမဏိပူနာဂါလန်နောက်မီဇူရာဆိုတဲ့ပြည်တိုင်းလေးကမှလူတန်းပေါင်း400လောက်နေထိုင်တယ်အဲ့ဒီတန်းပေါင်း400မကတ်ကိုကျွန်တော်ရှိကထွက်ကုန်တယ်ကိုနိုင်တယ်ဂျုံတွေစိုက်ပျိုးနိုင်တယ်စံစွားတွေစိုက်ပျိုးနိုင်တယ်သခိုင်းတိုင်းကစံစွား ARD တိုင်းပြီးရင်ဘုကုတိုင်းပြီးရင်စံစွားအများဆုံးစိုက်ပျိုးတဲ့ဒေသရှိတယ်နောက်တစ်ခါစကိုင်းတိုင်းမှာကျွန်တော်တို့တရံစာစာတူပေါ်ထုတ်လို့နိုင်တယ်။ရွှေတက်ထုတိုင်းတွေရှိတယ်။စကိုင်းတိုင်းမှာခုနပြောနီကယ်တက်ထုတွေရှိတယ်။တော့စကိုင်းတိုင်းဘက်မှာကြောင်မီးသွေးတို့ဒါတွေအားလုံးဟာကျွန်တော်တို့တရံစာစာကိုစနစ်ကျထုတ်ဖို့လိုတယ်။နောက်ခီးသွွားလုပ်ငန်းစကိုင်းတိုင်းမှာလုပ်လို့ရတယ်။တကူကြီးဖျားရရှိပါတယ်။အဲ့လိုပဲမန္တလေးတိုင်းဆင်းသွားမယ်။ရန်ကုန်တိုင်းကတော့အဓိကပေါ့။မကွေးတိုင်းဆိုလို့ရှိရင်လည်းဒါပြည်ပြားမှာဖြစ်တဲ့အတွက်ရေနံဒွန်းတွေရှိတယ်။အဲလက်ရက်ဒွန်းတွေကိုအခုလိုဘီယိုပလာတူးနေမယ်စားအစ်မြင့်နဲ့နော်စနစ်ကြတူးတဲ့ရေနံတွင်းလုပ်ငန်းတွေဒီပညာတွေကောင်းကောင်းနေနဲ့ဖိတ်ခေါ်ပြီးလုပ်ဖို့လိုပါတယ
်ဒါကအလဲပိုင်းလေးပြီးတော့ပေါ့နော်မြန်မာပြည်ရဲ့အနောက်ခြမ်းကနေမြောက်ဖြားပြီးတော့ဒီကအရှိတလွားပြီးပြီးအလဲပိုင်းအခုတောင်ပိုင်းကဆင်းလာလို့ရှင်ဒီရန်ကုန်တိုင်းတို့အေရဝတီတို့မပါခင်ပေါ့နော်အောက်ဘက်မှာကရင်ပြည်နယ်တို့မွန်ပြည်နယ်တို့တနင်္သာရီတိုင်းတို့ရှိပါတယ်ဒီဒေတာတွေရောပထမဆုံးကရင်ပြည်နယ်အတွက
်ကရင်ပြည်နယ်ကလည်းကျွန်တော်ကတော့ပြောလို့ပေါ့ကရင်ပြည်နယ်ကြီးကရင်ငကိုကရင်တိုင်းသားတွေရဲ့နဲ့ငင်းငိုင်းရင်ယူထားပြီးပြီတရပြည်နယ်ကြီးအဓိကအားသာချက်ကကျွန်တော်အာဆီယံနိုင်ငံရဲ့ဝင်ပေါက်တစ်ခုဖြစ်တဲ့ထွက်ပေါက်တစ်ခုဖြစ်တဲ့ယူရိုနိုင်ငံနဲ့ဆက်ဆံနေတဲ့အများအပြားရှိတယ်ကော့ဂရိတ်ရှိတယ်အဲဒီဒေသတွေကကျွန်တော်တို့ကရင်ပြည်နယ်မှာဖန်အံမြို့ကလည်းအင်မတန်ကိုစက်မှုလက်မှုဖျော်ဖြိုးလို့လုပ်နိုင်တဲ့အနေသားရှိတယ်ဖန်အံမှာဆိုမြေကြီးရဲ့ပေါ်တယ်အဲဒီဒေသတွေမှာလက်စစ်မီးတွေရရှိအောင်လုပ်ပြီးတော့စက်မှုလက်မှုအသေးစားလက်စားလုပ်ငန်းတွေတိုးတက်ဖို့မျိုးအောင်လုပ်နော်ဘကိုတိုင်းရရှိတဲ့စံကြီးစပါတခြားကောက်ပဲတိနံနော်ကရင်မှာထွက်နိုင်တဲ့ဒေတာတွေပစ္စည်းတွေကိုအခြေခံပြီးတော့လုပ်နိုင်တယ်နော်အလုတ်ကైခွင့်ရရတဲ့အထည်ချုပ်လုပ်ငန်းတွေလည်းလုပ်နိုင်တယ်နော်ကရင်ပြည်မှာလည်းခုနပြောလို့နှစ်ရာစုကတကူကြီးဖျားရရှိတဲ့အတွက်ခီးစွာလုပ်ငန်းတွေလုပ်နိုင်တယ်အဲ့လိုပဲတနင်္သာရီတိုင်း
တနင်္သာရီတိုင်း
ကလည်းတောတောင်တွေထူကြသူကပင်လယ်ရုပ်ပိုင်ထားတယ်အဲ့ပင်လယ်ရုပ်ပိုင်ထားတဲ့အတွက်တနင်္သာရီတိုင်းကလည်းခုနပြောတဲ့ပင်လယ်ရေလုပ်ငန်းတွေတိုးတက်ပုံပြောင်းလုပ်တဲ့အရေးကနေလုပ်ရမယ်ရောဘာဆက်ယူရဲ့လုပ်ငန်းတွေကရင်နဲ့ရောဘာဆက်ရမယ်မွန်နဲ့ရောဘာအဓိကမွန်မာရောရောဘာတွေတာယာဆက်ယုံတွေ ရောအမျိုးတွေကိုတရားကောင်းအောင်ဆိုင်ဆံစပါးတွေရောမှာချက်ပါတယ်တတ္တသူခန္ဓာကတော့တိုက်နေပြီလေတိုင်းမှာတိုက်တင်းတဲ့တတ္တုရှိတဲ့အတွက်စနစ်ကြတူပေါ်တော်လို့ပါမ
ယ်နောက်ဆုံးပေါ့နော်ဖွံ့ဖြိုးမှုအများဆုံးလို့ပြောတဲ့ရန်ကုန်တိုင်းနဲ
့
ဆက်နွယ်နေတဲ့ဒီ AWD တို့ဘကိုးတိုင်းဒီပတ်ဝန်းကျင်မှာဘာတွေလုပ်တယ်
အဲ့တော့ AWD တိုင်းဘကိုးတိုင်းရန်ကုန်တိုင်းကြတော့သူဆက်ဆက်နေတယ်နောက်ကမြေပြတ်ဒေသဖြစ်တယ်ဆံစပါးအများဆုံးဆိုင်ပြနေတယ်ဆံစပါးအပြင်ဆံစပါးနဲ့ဆက်နွယ်တဲ့တခြားကောက်ပဲတိတိုင်းနေဆိုင်ရမယ်နောက်တစ်ခါဘာမွေးမွေးမွေးပြေလုပ်ငန်းတွေလုပ်ရမယ်တန်းနာမွေးမလားကျွဲနောမွေးမလားတခြားတရိษံမွေးမလားစားကုန်လူစားနောမတွေမွေးမလားအဲဒါတွေအားလုံးကလျော်ပြတဲ့ဘကူတိုင်းဟိုရန်ကုန်တိုင်းမှာအတိုင်းလုပ်ဖို့လို့လို့ချက်ဆက်ယုံနေတော့ value added ပစ္စည်းမန်လေးတိုင်းပါဝင်ပေါ့နော်ဒါတွေအားလုံးကပင်မဒေတာကြီးတွေဖြစ်တဲ့အတွက်လူဦးရေနဲ့ထူထပ်တဲ့အတွက်စက်စင်ဘီးကိုနိုင်နိုင်နင်းနင်းပေးနိုင်ရဲ့အသေးစားလက်စားအစ heavy industry အားလုံးလုပ်နိုင်တယ်အခုဆိုရင်မော်တော်ကားစက်ဦးနဲ့တည်ထောင်တော့မယ်ဘကူတိုင်းမှာပါဒါမျိုးတွေကျွန်တော်တို့ကလုပ်ကင်ခွင့်နဲ့ရပါတယ
်ဆိုတော့ဒါတိုင်းနယ်ပြည်နယ်เนาะအသီးသီးမှာလုံတင်လာတယ်အဲ့တော့ဒီလိုတိုင်းနယ်ပြည်နယ်တွေမှာပဲတွေ့ရတယ်တွေ့နေရတဲ့အခက်အခဲတွေပေါ့နော်နည်းနည်းလေးအတင်းချုံပြီးပြော
ခက်ခဲရတော့နံပါတ်1ကျွန်တော်ပြောသလိုပေါ့မူဝါဒချတာကျွန်တော်ပါတီစီဝိုင်းကွန်ပျူတာမူဝါဒတွေဒါတွေလုံတင်တဲ့အချံပြုဝင်မယ်အကောင့်တွေပေါ်တာကတက်ဆိုင်ရာတိုင်းနယ်ပြည်နယ်ဒေသအစိုးရတွေနဲ့တက်ဆိုင်ရာပြည်တော်စုအစိုးရကြီးဌာနတွေချိတ်ဆက်ပြီးအကောင့်တွေပေါ်မှာအခက်အခဲရတော့နံပါတ်1မြေရပိုင်ဆိုင်မှုတွေရှင်းလင်းအောင်လုပ်ပြရမယ်နမနဲ့အရင်ခက်ကလိုပဲမြေယာကောတခြားအခွင့်အရေးတွေကိုယူထားတဲ့လက်ဝကြီးအုပ်မိုနိုပိုလီလုပ်တဲ့စနစ်တွေကိုပေါ်ထုတ်ပြီးတော့ဈေးကစားတဲ့ speculation လုပ်တဲ့ဈေးကစားတဲ့အကျင့်တွေဈေးကစားတဲ့ပုံစံတွေဥပဒေအရေးကြီးပါမယ်။နောက်အလွယ်တကူရင်းနှီးမြှုပ်နှံနိုင်အောင်လို့လိုအပ်တဲ့ဌာနဆိုင်ရာညွှန်ကြားချက်တွေကလည်းလွယ်လွယ်ကူကူဖြစ်ရမယ်။လိုက်နာလူတိုင်းလိုက်နာလွယ်ကူအောင်ခဏခဏမပြောင်းတဲ့ဤဥပဒေတွေထုတ်ပြရမယ်။အားလုံးကိုလည်းဝိုင်းဝန်းကူညီပေးရမယ်။အဓိကကတော့အလုတ်သမားတွေရရှိအောင်လို့အလုတ်ခွင့်တင်နာနေတယ်တိုင်းနိုင်ငံနဲ့အားလုံးပါဖွင့်ရမယ်။နောက် vocational training တွေဖွင့်ဖို့ဖွင့်ရမယ်။အဲ့ဒါတွေကို၃-၄နှစ်လောက်အချိန်ယူပေးနိုင်မယ်ဆိုရင်လုပ်သားအင်အားတွေလည်းအရေးချင်းပြည့်တဲ့လုပ်သားတွေပေါ်ပေါက်လာမှာ။